ထိုင်းနိုင်ငံမှာတော့နိုင်ငံလာလေတဲ့ဗြိတိရှ်ကဘာလက်ခီးတဲ့နှုတ်အသက်ခံခဲ့ရတဲ့အမှုမှာတရခန်လို့ယူဆရတဲ့နိုင်ငံသား2ကိုဖမ်းဆီးလိုက်မိတဲ့အတွက်မနေ့ကတန်တရားနဲ့ဖမ်းဆီးကြတဲ့မြန်မာရွှေပြောင်းအလုသမား3ဦးပြန်လွတ်သွားပြီလို့ထိုင်းနိုင်ငံဆိုင်ရာမြန်မာအလုသမားတန်ရာရှိဦးသိန်းနိုင်ကဆိုလိုက်ပါတယ်။ထိုင်းနိုင်ငံတောင်ပိုင်းဆူရတ်ဌာနခရိုင်တဲကခရီးသွားတွေအသွားများတဲ့ထိုင်းပင်လယ်ကွေ့ကအပျော်တမ်းရင်ငုတ်ရနေရာဖြစ်တဲ့ခိုတောင်ကျွန်းကလေကျွန်းလို့လည်းခေါ်ပါတယ်ဗြိတိရှ်နိုင်ငံသားကဘာလက်ခီးတဲ့နှုတ်အသက်ခံရမှုနဲ့ပတ်သက်ပြီးဒီကျွန်းနေထိုင်လုပ်ကိုင်နေကြတဲ့မြန်မာရွှေပြောင်းအလို့သမားတန်ရာတွေကိုရှာဖွေခဲ့တယ်လို့မြန်မာလူသမား3ဦးကိုထိုင်းရက်ကတန်တရားနဲ့ဖမ်းဆီးစစ်ဆေးမေးမြန်းခဲ့တာဖြစ်ပါတယ်။ဒီခိုထောင်ကျွန်းကဟိုတယ်တစ်ခုမှာတည်ခိုခဲ့ကြတဲ့ဒီကဘာလက်ခီးတဲ့နှုတ်ဟာဟိုတယ်နားကကြောက်ဆုံမှာတည်ဆုံးနေတာကိုတင်းလာနေမနက်ကတွေ့ခဲ့ရတာပါ။အမှုကိုစစ်ဆေးနေတဲ့ထိုင်းရက်တပ်ဖွဲ့တွေဘက်ကကဘာလက်ခီးတဲ့နှုတ်ဦးမှာ2ဦးကခေါင်းရိုက်ခံရလို့ယင်းနှစ်တည်ဆုံပြီးနောက်တူကတော့ခေါင်းရိုက်ခံလို့တည်ဆုံတာဖြစ်တယ်လို့ဆိုပါတယ်အသက်23နှစ်အရွယ်ဟာနန်ဝီထရစ်နဲ့အသက်24နှစ်အရွယ်ဒေးဗစ်မီလာတို့ရဲ့အလောင်းတွေကိုစစ်ဆေးပြီးတဲ့နောက်ရာဇဝတ်မှုကင်းဆေးပညာအင်စတီကျူအကြီးအကဲကအခုလိုအတည်ပြုပေးခဲ့တာပါ